အမေရိကန်ပြည်ထောင်စုရဲ့ Peace Corps လို့ခေါ်တဲ့ငြိမ်းချမ်းရေးဆိုင်ရာလိုအပ်ပေးစီစဉ်ချက်ကိုမြန်မာနိုင်ငံမှာထူထောင်သွားမယ်လို့အမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။ဒါဟာပြင်တချိန်ကအထူးချမ်းဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ပြန်ပြီးပူးပေါင်းဆောင်ရွက်ရေးအမေရိကန်ကချက်ထွင်လို့ဆောင်နေတာတွေထဲမှာနောက်ဆုံးထွက်လာတဲ့နည်းလမ်းမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့တန်တိတန်ကိုအကောင်းဆုံးဖော်ပြဖို့ရာဒီလိုမျိုးအောက်ခြေအဆင့်မှာလူထုအချင်းချင်းဆက်သွယ်လို့ဆောင်တာမျိုးကနေတဆင့်ဖော်ပြတာထက်ပိုကောင်းတဲ့နည်းလမ်းမရှိပါဘူးလို့အမေရိကန်သမ္မတအင်ဂျီလိုရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။Peace Corps လို့အပိပထမဆုံးအတို့ဟာ2015ခုနှစ်နောက်ပိုင်းမှာမြန်မာနိုင်ငံစီရောက်လာမှပြည်ပြည်3လကြာတင်နန်းပြီးဆုံးပြီးတဲ့နောက်တပ်ဆိုင်ရာလုပ်ငန်းကွန်ရီမှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ကြပါပဲ။ဒေသဆိုင်ရာထိပ်သီးအစည်းအဝေးတွေတက်ပြီးမြန်မာကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့သမ္မတဘရက်ကိုဘားမှာမြန်မာနိုင်ငံစီရောက်နေချိန်မှာပဲဒီ Peace Corps အစီအစဉ်ကြေညာချက်ထွက်လာတာပါ။ Peace Corps အစီအစဉ်ကို1962ခုနှစ်မှာစတင်ထူထောင်ပါတယ်။အဲ့ဒီအချိန်ကလေးကစလို့ကမ္ဘာတဝန်းလိုအပ်ပေးပေါင်းနှစ်သိန်း2000နီးပါးကိုဆီလုပ်ပြီးပညာရေးကျန်းမာရေးနဲ့စိုက်ပျိုးလိုကဏ္ဍတွေမှာကူညီလှုပ်ဆောင်ပေးကြပါတယ်။ဒီစီဇန်ရဲ့ရည်မှန်းချက်တစ်စိတ်တစ်ပိုင်းကတော့အမေရိကန်လူထုနဲ့တခြားနိုင်ငံတွေကလူထုတွေအကြားနားလည်မှုပိုရလာစေဖို့ပါ။မြန်မာနိုင်ငံဟာ Peace Corps အစီအစဉ်မှာပါဝင်တဲ့140ခုမြောက်နိုင်ငံဖြစ်လာပါမယ်။အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံအကြားအားကောင်းတဲ့ပူးတွဲလှုပ်ဆောင်မှုနဲ့ခိုင်မာတဲ့ဆက်ဆံရေးတွေရှိနေတာကိုဒီစီဇန်ကနောက်ထပ်သက်သေပြလိုက်တာဖြစ်တယ်လို့သမ္မတအင်ဂျီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။